ညင်းပွားပွဲအနောက်ဘက်ကမ်းခြေမှာပြန်လည်သတိပေးပစ်ခတ်ခဲ့ကြတယ်လို့တောင်နဲ့မြောက်ကိုရီးယားတို့ကပြောလိုက်ကြပါတယ်။တနင်္လာနေ့မနေ့စောပိုင်းကမြောက်ကိုရီးယားကုံသွယ်ရေးသင်းမဟာတရားမဝင်နားလည်ထားကြတဲ့နှစ်နိုင်ငံနယ်စပ်ကိုဖြတ်ကျော်သွားတာကြောင့်သတိပေးပစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကဆိုပါတယ်။နောက်မိနစ်60အကြာမှာတော့မြောက်ကိုရီးယားက10ချိန်သတိပေးပစ်ခတ်ခဲ့ပါတယ်။တောင်ကိုရီးယားစစ်သည်ဘော့ကနယ်စပ်ကိုဖြတ်ခဲ့တယ်လို့လည်းတောင်မြောက်ကိုရီးယားကစွပ်စွဲလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်ပြောရေးဆိုခွင့်ရှိသူကင်ဂျွန်ရက်ကအခုလိုပြောပါတယ်
။방사포관련해서는우리군은오늘오전
နိုင်ငံစစ်တပ်အကြသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောသွားတာပါ။ရန်စတာတွေရပ်ဖို့လဲသူကတိုက်တွန်းတော့ပါတယ်။မြောက်ကိုရီးယားဟာဒီနေ့မှဒုံးကျည်စမ်းသပ်မှုတွေကိုစံချိန်တင်လောက်အောင်စမ်းသပ်ခဲ့ပြီးနိုင်ငံပင်လယ်နယ်စပ်အနီးမှာပစ်ခတ်တာတွေလည်းလုပ်ခဲ့ပါတယ်။အရင်တုန်းကတော့အမေရိကန်နဲ့မဆွေးနွေးမီမှာစီရေးတင်းမာမှုတွေဖြစ်ပေါ်လာအောင်မြောက်ကိုရီးယားကလုပ်လို့ရှိပြီးအဲ့ဒီတင်းမာမှုကိုအပြေးယူသဘောအသုံးချနေရှိပါတယ်။ဒါပေမဲ့အမေရိကန်ကဆွေးနွေးမှုကာလနာတွေကိုမြောက်ကိုရီးယားကစိုက်လိုက်မှတ်တပ်ပယ်ချခဲ့ပါတယ်။